ာကိုဘလို့ကောင်းကောင်းအသုံးချလို့ရတယ်ဆိုတာလူတွေသိသွားတဲ့အအစ်စ်စ်တွေတီထွင်နေကြတာအဆန်းကြီးပဲ
အဲ့ဒါတော့မပြောနဲ့ဗျတနေ့တနေ့သတင်းတွေထဲမှာတွေ့နေရတဲ့ဤပညာသစ်တွေတောင်မှမနေနားလဲအောင်လို့လက်ယူနေရတာဒါနဲ့ဘယ်အဆန်းထွင်တာတွေတွေ့လို့လဲဗ
ျ Las Vegas မြို့မှာနှစ်တိုင်းလုပ်တဲ့ဒီ International CES ပြပွဲတည်တယ်မလားElectronic ပစ္စည်းထုတ်တဲ့ကုမ္ပဏီတွေ၊ကားကုမ္ပဏီကြီးတွေ၊နည်းပညာကုမ္ပဏီတွေ၊နောက်ဒီစမ်းသစ်မှုမျိုးစုံထွင်းနေကြတဲ့ကုမ္ပဏီမျိုးစုံကသူတို့ဈေးကွက်တင်ကျင်တဲ့ပစ္စည်းသစ်တွေကိုလာပြီးတော့ပွဲထုတ်ပြကြတဲ့လူသုံး Electronic ပစ္စည်းများပြပွဲဆိုတော့နောက်ဆုံးထွင်ထားသမျှကိုအပြိုင်လာပြီးပြကြတာမှအဆုံးပဲ
။ပြီးခဲ့တဲ့နှစ်တုန်းကတော့လူတွေရဲ့ကိုယ်မှာဝတ်ဆင်နိုင်တဲ့နည်းပညာပစ္စည်းစမ်းတွေကိုကုမ္ပဏီတော်များများကပွဲထုတ်ခဲ့ကြတာမှတ်မိရဲ့ဗျ။
ဒီနှစ် 2015 CES ပြပွဲကတော့စံချိန်တရံကိုပြကန်းပေါင်း 3,600 ကျော်လာပြကြရဲဆိုတော့တီထွေမှုတွေကတော့အမျိုးစုံပဲဒေသရာကတော့ဒီနေ့တနေ့လူတွေနေထိုင်လှုပ်ရှားသွားလာအလုံးလုံးနေကြတဲ့နေရာမှာထိတွေ့နေရသမျှအသုံးပြုနေရသမျှပစ္စည်းတွေကိုပို့ပြီးတော့မှဒီလွယ်ကူအောင်အဆင်ပြေအောင်လို့ပို့ပြီးတော့မှဒီလွယ်ကူအောင်အဆင်ပြေအောင်အချိန်ကုန်တက်တအောင်လို့ထွင်လာကြတာကိုတွေ့ရရဲ့ရှင်အဲ့လိုမျိုးထွင်တဲ့နေရာမှာလဲဒီကိုသားညုံပြောသလိုပဲလူတွေအသုံးများတဲ့ပစ္စည်းတွေတစ်ခုနဲ့တစ်ခုကြားမှာကျိုးမဲ့ချိတ်ဆက်ဆက်သွယ်ပြီးတော့အဆင်ပြေပြေသုံးလို့ရအောင်ပို့ပြီးတော့လှုပ်လာကြရဲ့ရှင
်အဲ့ဒါကြောင့် Forbes Magazine ရဲ့ Online ဆောင်းပါးမှာအများအယုံဆိုင်အပြောများစရာဖြစ်စီတဲ့တီထွင်မှုတွေကြောင့်ဒီနှစ် CES ပြပွဲကစိတ်လှုပ်ရှားမှုအထူးထိတ်ကိုရောက်စေတယ်လို့ဆိုထားတယ်ဗျ IT လောကမှာရှေ့ပြီးထိတန်းရောက်နေတဲ့ကုမ္ပဏီတော်များများဟာအသစ်ထွက်သမျှပစ္စည်းတိုင်းမှာ Wireless ကျိုးမဲ့ဆက်သွယ်စနစ်နဲ့တစ်ခုခုတစ်ခုချိတ်ဆက်ဆက်သွယ်သုံးနိုင်ရေးကိုအသာပေးလာကြတာတွေ့ရတယ်လို့ရေးပါတယ်ကိုရဲ့အိမ်မှာအပူအေးပြီးတဲ့ဆက်ကဆလို့ကိုစီးနေတဲ့မော်တော်ကားအထိနေ့စဉ်သုံးပစ္စည်းတိုင်းကိုကျိုးမဲ့ချိတ်ဆက်သုံးလို့ရအောင်လုပ်နေကြပါပြီတဲ့
အဓိကကတော့အခုခေတ်မှာဒီလူတိုင်းနှိပါသုံးနေကြတဲ့ smart လက်ကင်ဖုန်းတွေကနေပြီးတော့အိမ်တကာအဖွင့်ပိတ်လောက်တာကအစားမော်တော်ကားဆက်နိုးတာအဆုံးလုံနိုင်အောင်တီထွင်နေကြတာပါဒီ UK ထုတ် Telegraph သတင်းစာကြီးရဲ့ IT ဆောင်းပါးကတော့ဒီနှစ် CES ပြပွဲမှာအဓိကလွှမ်းမိုးနေတဲ့ကိစ္စက smart home တွေဖြစ်ပါတယ်တဲ့ဖုန်ဆုပ်ဆက်အဝိချော်ဆက်စတဲ့ဒီအိမ်လုံးမှာသုံးသမျှပစ္စည်းတွေကိုကျိုးမဲ့ဆက်သွယ်စနစ်နဲ့အလိုလျောက်ထိန်းချုပ်လို့ရတဲ့ဒီခေတ်ရှည်ပြေးအိမ်တွေဖြစ်နေအောင်ဘလို့လုပ်နိုင်မယ်ဆိုတာအဓိကပွဲထုတ်အသားပေးခဲ့ကြတယ်လို့ Telegraph သတင်းစာဆောင်းပါးကဆိုပါတယ်
။အိမ်ထဲကိုလူဝင်လာတာနဲ့အဝိချော်ဆက်အတန်ကလူလူတိုးသွားနိုင်တယ်အဝိတွေလျှော်နေတာဘယ်အခြေအနေရှိပြီလဲဆိုတာကိုကိုယ့်ရဲ့လက်ကင်ဖုန်းကနေသိရမယ်။အိမ်ရှိတကားဖွင့်နေဆိုတာသိတာနဲ့အပူရေးပိစက်ကအလိုလျောက်ပွင့်သွားမယ်။အပင်တွေကိုအလိုလျောက်ရေပေးနိုင်တဲ့ပန်းအုပ်ဆိုရင်လေဦးတွေကရေစုထိုင်းမှုအပင်အားတိုးစေးပမာဏနေအောင်နဲ့အပူချင်းအတိုင်းတာအားလုံးကိုအလိုလျောက်တွတ်ချက်ပြီးတော့လူတလောက်ရေပေးနိုင်အောင်လုပ်ထားတာဗ
ျကိုမဝစ်ထားတဲ့ကိုရဲ့ကျမ်းမာရဲ့အတွက်စောင့်ကြည့်သတိပေးနိုင်တဲ့ပစ္စည်းတွေမနစ်ကပွဲမှာတော်တော်လေးပွဲထုတ်ခဲ့ကြတာမှတ်မိတယ်မလားဒီနှစ်လည်းအဲ့လိုပစ္စည်းစမ်းတွေထပ်ပြီးတော့တွေ့ရပါသေးတယ်ဒီလမ်းလျှောက်နေရင်ပြေးနေရင်နဲ့ခြေထောက်ရဲ့ဖိအားကိုတွက်ချက်ပြီးတော့မှဘလို့ပုံစံမျိုးနဲ့ပြေးရင်ကိုယ့်ခြေထောက်အတွက်ကောင်းတယ်ဆိုတာကိုတွက်ချက်ပေးနိုင်တဲ့ခြေစွတ်တို့ကိုယ့်ခါရဲ့အချင်းအကျယ်ကိုအလိုလျောက်သိပြီးတော့အလျှော့အကျဉ်းလုပ်ပေးမယ်ကပတ်တို့လိုမျိုးထူးခြားတဲ့တီထွင်မှုအစ်စ်တွေကိုလည်းတွေ့ရပါတယ်
။နောက်ဒီ Telegraph ဆောင်းပါးထဲမှာထူးခြားပြောထားသလိုပဲအစ်စ်ထွက်ဖို့ရှိတဲ့မော်တော်ကားတွေထဲမှာ Mercedes ရဲ့ Dusty နဲ့ရောဓာတ်အားနဲ့ပါသုံးလို့ရတဲ့မော်တော်ကားကတော့စမ်းနေဗျ။တကားလုံးပတ်လည်မှာ sensor နဲ့ 3D သုံးပတ်မြင်ကင်မရာတွေတက်ထားပြီးတော့လူမောင်းစရာမလိုပဲနဲ့စက်ကလိုလိုမောင်းပြီးနိုင်အောင်လုပ်ထားတာဗျရင်မောင်းမလိုဘူးဆိုတော့ကားတွေအပြန်ဆိုင်ထွင်နေကြတဲ့ထဲမှာ Mercedes အစ်စ်ထွက်မဲ့ဒီကားကတော့အမြင်လဲလှတယ်ဗျ Ford နဲ့ Audi ကလည်းသူ့ရဲ့အလိုလျောက်မောင်းတဲ့ကားတွေကိုစမ်းသပ်ပြခဲ့ကြတယ် LG နဲ့ Samsung ကတော့သူ့ရဲ့ smart လက်ကင်ဖုန်းတွေနဲ့ကားကိုထိန်းချုပ်မောင်းလို့ရနိုင်တယ်ဆိုတာကိုမောင်းပြခဲ့ကြတယ်ဗျ
CES ပြပွဲမှာပြတဲ့ပစ္စည်းတွေကိုကြည့်လို့ရှိရင်ပိုသေးကြတာတခုကတော့အနာဂတ်မှာအားလုံးဟာကျိုးမဲ့ဖြစ်ကုန်ပြီ။ဥပမာအိမ်မှာသချင်းနားထောင်နိုင်ဖို့ကအစားဘာဝါယာကျိုးမှမလိုတော့ဘူး။အရင်တော့ဆိုရင်ဒီကက်ဆက်နဲ့စပီကာနဲ့ကိုကျိုးတွေနဲ့ဆင်ရတယ်မလား။အခုကတော့အိမ်မှာအခန်းပဏ္ဏခန်းမဲ့ရှိရှိအခန်းတိုင်းမှာရှိနေတဲ့စပီကာတွေကိုသချင်းဖွင့်ဆက်ပလေယာနဲ့ကျိုးမဲ့လှမ်းချိန်ပြီးတော့ဖွင့်လို့ရအောင်ကျိုးမဲ့စပီကာတွေပို့ပြီးတော့ထွင်လာကြပါပြီ။
အခုကျွန်တော်တို့နားထောင်နေကြတဲ့သချင်းတန်တွေထက်အများကြီးပိုကောင်းမယ်လို့ဆိုတဲ့ high resolution အတန်တွေကြည်ပြမြန်ဖြစ်လာဖို့လေ CS ပြပွဲမှာကြိုးစားနေတာတွေ့ရတယ်ဆိုတာကို CNET website ကထောက်ပြပါတယ်။များသောအားဖြင့်အခုနားထောင်နေကြတဲ့သချင်းတွေက MP3 ဒါမှမဟုတ် AAC format ပုံစံနဲ့တွင်ထားတဲ့သချင်းတန်တွေပါ။ high res သချင်းတန်ဆိုရင်တော့အတန်သွင်းတဲ့ bit rate နှုန်းကပိုမြင့်တဲ့အတွက်ကိုယ့်ရှေ့မှာစုံနေတီးနေတယ်လို့မျိုးအတန်ကိုကြားရမှာတဲ့။Sony ကုမ္ပဏီကတော့ဒီ high resolution အတန်အတွက်ကို CES ပြပွဲမှာတော်တော်ကိုတွန်းတက်တိုက်ကြော်ညာနေတဲ့ဆိုပဲဗ
ျ Las Vegas မှာနှစ်တိုင်းလုပ်တဲ့ CES ပြပွဲကတော့အစ်စ်ပေါ်လာမဲ့ပစ္စည်းစမ်းမျိုးစုံကိုလာပြကြတဲ့ပွဲဖြစ်သလိုထူးထူးခြားခြားထွင်ထားတာတွေကိုလာပွဲထုတ်ကြတဲ့ပွဲဆိုတော့ဒီမှာတွေ့ရသမျှပစ္စည်းတိုင်းရဈေးကွက်ထဲကိုဝင်လာလိမ့်မယ်လို့တော့သတ်မှတ်လို့မရနိုင်ပါဘူး ဒါပေမဲ့စောစောကပြောသလိုပဲဒီအလိုအလျောက်လုံနိုင်တဲ့ဆက်တွေကိုယ့်ရဲ့ကျန်းမာရေးတိုးတက်ဖို့အထောက်အကူဖြစ်စေမယ့်ပစ္စည်းတွေရင်မမလိုတဲ့ကားတွေကျိုးမဲ့ချိတ်ဆက်အသုံးပြုနိုင်မယ့်ပစ္စည်းတွေ 3D printer တွေ game တွေစတဲ့အစုံအစုံကိုပြသတဲ့ပွဲဖြစ်တာမို့ IT နဲ့နည်းပညာသစ်တွေကိုစိတ်ဝင်စားသူတွေတင်မကပဲနိုင်ငံဆောင်ကအစိုးရပိုင်းတာဝန်ရှိသူတွေကလည်းလာကြည့်ကြရတဲ့ပွဲဖြစ်ပါတယ်
တဘောပေါင်းရင်ထင်းသိမ့်တာကဆလို့လေယာဆိုင်ပြူးရေးကနေတည်ယူပို့ဆောင်ရေးကျန်းမာရေးစိတ်ချလူမျိုးရေးပိုင်းတွေအထိကမ္ဘာနိုင်ငံတိုင်းနဲ့ဆိုင်တဲ့ကိစ္စတွေအတွက်ပို့ပြီးတော့ကောင်းမွန်တဲ့တည်ထွင်မှုတွေပေါ်လာပြီဆိုတာကိုပြကန်းကိုလာကြသူတိုင်းသဘောပေါက်စေခဲ့တယ်လို့ CS ပြပွဲကိုစီစဉ်တဲ့ CA လူ3 Electronic ပစ္စည်းများဆိုင်ရာအဖွဲ့အစည်းရဲ့အကြီးအကဲ Gary Shapiro ကပြောပါတယ
် CA ရဲ့မဟာဗျူဟာဆိုင်ရာတာဝန်ရှိသူကလည်းကမ္ဘာကြီးရင်ဆိုင်တွဲကြုံနေရတဲ့စိန်ခေါ်မှုတွေကိုနည်းပညာဖန်တီးမှုသစ်တွေနဲ့ဖြည့်ရှင်းတဲ့အခါမှာပေါ်ပြီးတော့မှထိရောက်နေတာတွေ့ရတယ်လို့ဆိုပါတယ်နှစ်စဉ်ဒီ January လဆန်းပိုင်းကျရင် Las Vegas မြို့မှာလုပ်တဲ့ CES ပွဲကို၈နှစ် January လ6ရက်နေ့ကနေ9ရက်နေ့အထိကျင်းပအောင်မှာပါဒီ၈နှစ်အထိမဆောက်နိုင်တော့ဘူးဆိုရင်တော့အာရှ CES ပြပွဲကိုမေလ25ရက်နေ့ကနေပြီးတော့28ရက်နေ့အထိတရုတ်နိုင်ငံရှန်ဟိုင်းမြို့မှာကျင်းပမှာဖို့သွားကြည့်နိုင်ပါရဲ့ရှင်